သောတာရှင်များခင်ဗျာအခုခါမှာအာဖရိကအနောက်ပိုင်းနိုင်ငံတွေမှာပြန့်ပွားနေတဲ့အီဘိုလာရောဂါဟာလူပေါင်း900နီးပါးရဲ့အသက်ဇီဝိမ်တွေကိုချွေသွားခဲ့ပြီးတခြားနိုင်ငံတွေကိုဆက်လက်ကူးစက်ဖို့အတွက်ဟန်ပြင်းနေတယ်လို့ကမ္ဘာ့ကျန်းမာရေးပညာရှင်တွေကပြောကြပါတယ်ပြီးခဲ့တဲ့မတ်လလောက်မှာဒီရောဂါဟာဂီနီနိုင်ငံမှာစတင်ဖြစ်ပွားခဲ့ပြီးအဲဒီကနေတဆင့်အိမ်ကြီးချင်းဆီယာရာလီယွန်နိုင်ငံအဲဒီနောက်လိုင်ဗေးရီးယားကော့ဒီဗွာလို့ခေါ်တဲ့အိုင်ဗရီကိုစ်စတဲ့နိုင်ငံတွေကိုကူးဆက်ခဲ့ပါတယ်အခုပြီးသွားခဲ့တဲ့ဇူလိုင်လကုန်အထိဆိုရင်ဂီနီနိုင်ငံမှာလူပေါင်း460ဒီရောဂါကိုရရှိခဲ့ပြီး339ယောက်သေဆုံးခဲ့ပါတယ်ဆီယာရာလီယွန်နိုင်ငံမှာလူ933ယောက်ရောဂါဖြစ်ပွားပြီး233ယောက်အသက်ဆုံးခဲ့ရပါတယ်လိုင်ဘီးရီးယားနိုင်ငံမှာတော့လူပေါင်း329ယောက်ဒီရောဂါရရှိခဲ့ပြီးတော့156ယောက်အသက်ဆုံးရှုံးခဲ့ပါတယ် WHO လို့ခေါ်ကြတဲ့ကုလသမဂ္ဂကျန်းမာရေးအဖွဲ့ကြီးရဲ့ကြေညာချက်အရဆိုရင်အခုပြီးသွားခဲ့တဲ့လေးလအတွင်းမှာအီဘိုလာရောဂါဖြစ်ပွားသူပေါင်း1603ယောက်ရှိခဲ့ပြီးတော့889ယောက်သေဆုံးခဲ့ရပြီလို့သိရှိရပါတယ်အခုရက်ပိုင်းအတွင်းမှာလည်းပဲဒီရောဂါကိုဟန်တားလို့မရကြသေးပဲဆက်လက်ကူးစက်ပြန့်ပွားနေလို့ကမ္ဘာလေကြောင်းကုမ္ပဏီကြီးတွေတော်တော်များများဟာအဲ့ဒီအာဖရိကအနောက်ပိုင်းနိုင်ငံတွေကိုလေယာဉ်ခရီးစဉ်တွေဖျက်သိမ်းထားလိုက်ကြပါပြီဒီအီဘိုလာရောဂါဟာတောကောင်သားစားကြရာကနေပြီးတော့စတင်ပြန့်ပွားခဲ့တာဖြစ်တယ်လို့လိုင်ဘီးရီးယားနိုင်ငံမှာဆေးဝါးကုသပေးနေတဲ့ဗိုင်းရပ်ရောဂါပိုးဆိုင်ရာကူးစက်ရောဂါအထူးကူဆရာဝန်ကြီးဒေါက်တာဂျိုးဆက်ဖဲကပြောပါတယ
် Here they're kept as pets they're also used as a major food source now a monkey is only one part of what you would consider bushmeat a bushmeat piece of bushmeat would be any
နိုင်ငံတွေမှာမြောက်တွေကိုအိမ်တွေမှာခွေးတွေကြောင်တွေမွေးသလိုပဲမွေးကြပါလေဒါအပြင်လည်းပဲအဓိကဟင်းရအဖြစ်မြောက်သားစားကြတာတွေတော်တော်ရှိပါတယ်မြောက်တစ်မျိုးတည်းနဲ့မဟုတ်ပဲတခြားတောတဲကရတဲ့အကောင်အမျိုးမျိုးကလည်းပဲဒီရောဂါပိုးပါလာနိုင်တာပဲလို့ဒေါက်တာဂျိုးဆက်ဖဲကပြောကြားသွားတာပါအာဖရိကနိုင်ငံတွေကတောကြီးတွေပေါများပြီးတော့အလွယ်တကူရရှိတဲ့အဲ့ဒီမြောက်တွေသမင်တွေလင်းဝက်တွေကိုကြက်သားဝက်သားရောင်းတယ်လို့ပဲမြို့တွေပေါ်ကဈေးကြီးတွေမှာတင်ရောင်းပြီးတော့စားကြတော့ကြပါတယ်အစိုးရကဒီလိုတောကောင်သားတွေစတာအန္တရာယ်ရှိတယ်လို့အခုအခါမှာကြေညာထားပြီဖြစ်ပေမဲ့လို့လူတွေတော်တော်များများကဘိုးစင်ပေါင်ဆက်စားလာခဲ့ကြတာဘာမှကြောက်စရာမရှိပါဘူးလို့ပြောဆိုကြတာလည်းကြားရပါတယ်။သတင်းတွေထဲမှာတော်ရရှင်တို့ကြားကြတဲ့အတိုင်းပဲကြိုတင်ကာကွယ်မှုတွေအမျိုးမျိုးလှုပ်ထားတဲ့ဂျာကအဲ့ဒီလိုက်ဘီးရီးယားနိုင်ငံမှာလူနာတွေကိုဆေးဝါးကုသပေးနေတဲ့အမေရိကန်ဆရာဝန်ကင်ဘရက်လီနဲ့ခရစ်ယာန်ဘာသာရေးခေါင်းဆောင်တစ်ယောက်ဖြစ်သူနန်စီရိုက်ဘောလို့ဟာယောဂကုဆက်ခံခဲ့ကြရပါတယ်အခုဩဂုတ်လ၄ရက်နေ့ကဆိုရင်လဲစပိန်နိုင်ငံကကက်သလစ်ဘုန်းတော်ကြီးမီဂဲလ်ပဟာရက်စ်ဟာယောဂကုဆက်ခံလိုက်ရလို့တခြားဘုန်းတော်ကြီးတွေသီလရှင်တွေ၅ယောက်နဲ့အတူမွန်ရိုဗီယာမြို့ကဆေးရုံမှာဆေးဝါးကုသပေးနေရပါတယ်ဒီအီဘိုလာယောဂကိုခဏအထိအောင်ကုသနိုင်ဖို့ထိရောက်တဲ့ဆေးဝါးကောင်းကမရှိသေးတဲ့အတွက်ကြောင့်ပညာရှင်တွေအားလုံးကစိုးရွံ့ထိတ်လန့်နေကြတာလည်းပဲဖြစ်ပါတယ်ဒီယောဂဖြစ်ပွားလာရင်ခံစားရပုံနဲ့ပတ်သက်ပြီးဒေါက်တာဂျိုးဆက်ဖဲကအခုလိုဆက်လက်ပြီးတော့ပြောပြပါတယ
်။ Ebola in particular causes the walls of the capillaries to slightly separate and blood starts leaking. You'll get conjunctival injection which is bleeding into the eye. That petechial hemorrhage and that leakage ultimately leads to shock and death.
Ebola ယောဂပိုးဟာတွေးကြောလေးတွေရဲ့ဘေးသားနိုင်ငံတွေကိုအဓိကဒုက္ခပေးပါတယ်။နောက်ပိုင်းမှာမျက်လုံးအိမ်ထဲကသွေးကြောတွေပေါက်ပြီးသွေးယိုစီးပါတယ်။အဲ့ဒီကနေပြီးတော့ခန္ဓာကိုယ်ထဲမှာသွေးကြောတွေပေါက်ပြီးသွေးယိုစီးတာတွေဖြစ်ပြီးတော့သွေးအားကျဆင်းလာပြီးတဖြည်းဖြည်းနဲ့မချိမဆန့်ဝေဒနာခံစားကြရပါတယ်လို့ပြောသွားတာဖြစ်ပါတယ်။အဲ့ဒါလိုဝေဒနာခံစားရပြီးတော့ဖြစ်လာပြန်ရင်လည်းပဲလူတရာမှာ90လောက်သေကြတာမို့လို့ကြားသိရသူတွေကကြောက်နေကြတာပါ။အခုအမေရိကန်သမ္မတမစ္စတာအိုဘားမားကယောဂဖြစ်ပွားတဲ့အမေရိကန်နှစ်ယောက်ကိုဆေးဝါးကုသဖို့ပြန်ခေါ်တာကိုပဲလူတွေထောင်နဲ့တောင်းနဲ့ချီပြီးဒုက္ခရောက်နိုင်တဲ့ကိစ္စမျိုးလို့ဒီလိုပြန်မခေါ်သင့်ဘူးလို့မကြေမချမ်းဖြစ်နေတဲ့သူတွေရှိကြပါတယ်။ပြီးခဲ့တဲ့သတင်းပတ်ကအဲ့ဒီအာဖရိကတိုက်ကနေပြီးဗြိတိန်နိုင်ငံကိုပြန်သွားတဲ့အမျိုးသမီးကြီးတယောက်ဟာလည်းပဲလန်ဒန်မြို့ဂက်ဝိတ်လေဆိပ်မှာရုတ်တရက်သေဆုံးသွားလို့ဗြိတိန်နိုင်ငံမှာလည်းပဲထိတ်လန့်နေကြတာတွေကြားရပါတယ်။အာရှနိုင်ငံတွေမှာအထိတ်တလန့်သိပ်ပြီးတော့မဖြစ်ကြသေးပေမဲ့လို့မြန်မာနိုင်ငံကျန်းမာရေးဌာနကလေစိတ်ရေစိတ်ဝင်ပေါက်ထွက်ပေါက်တွေမှာကြက်မှတ်စောင့်ကြည့်နေပြီလို့ကြားသိရတဲ့အထွက် စိတ်သက်သာရရမိပါကြောင်းတင်ပြရင်းဤကုန်းချုပ်လိုက်ပါစီခင်ဗျာ။